လူမျိုးရုံးတပ်ဖြတ်မှုဒါစီရေးနဲ့အပြစ်ပေးရေးဆိုင်ရာကုလသမဂ္ဂဗရင်းညင်ချုပ်ဖောက်မှုနဲ့မြန်မာနိုင်ငံကို ICJ ကမ္ဘာခုံရုံးလို့လည်းအသိများတဲ့နိုင်ငံတကာတရားရုံးမှာအနောက်အာဖရိကတနိုင်ငံဖြစ်တဲ့ဂမ်ဘီယာကအမှုဖွင့်ပြီးလို့မရှိမနှုံးမှာပဲဒီဇင်ဘာလမှာကြားနာပွဲစတင်မယ်လို့တရားရုံးကကြေညာလိုက်ပါတယ်။ကုလသမဂ္ဂဗရင်းညင်စာချုပ်အရ ICJ ကိုကုလသမဂ္ဂရဲ့အဓိကတရားစီရင်ရေးအဖွဲ့အဖြစ်တည်ထောင်ခဲ့တာဖြစ်ပြီးတရားရုံးကိုလွတ်လပ်တဲ့တရားသူကြီးတွေနဲ့ပူပေါင်းဖွဲ့စည်းရမယ်လို့အပြည်ပြည်ဆိုင်ရာတရားရုံးဥပဒေအခန်း1အပိုင်း2မှာပါရှိပါတယ်။အဲ့ဒီတရားသူကြီးတွေဟာသက်ဆိုင်တဲ့နိုင်ငံတွေကအမြင့်ဆုံးတရားရေးဌာနတွေမှာခန့်အပ်ဖို့လိုအပ်တဲ့အရေးအချင်းနဲ့ပြည်စုံတဲ့ပုဂ္ဂိုလ်ဒါမှမဟုတ်အပြည်ပြည်ဆိုင်ရာဥပဒေရေးရာမှာပါရဂူလို့အတိမတ်ပြုထားတဲ့ပုဂ္ဂိုလ်တွေဖြစ်ပြီးလူမျိုးဘာသာမခွဲခြားပဲရွေးကောက်တင်မြောက်ခံထားရသူတွေဖြစ်ပါတယ်။ICJ မှာတာဝန်နှစ်ရရှိပြီးကုလသမဂ္ဂအဖွဲ့ဝင်တနိုင်ငံနဲ့တနိုင်ငံကြားဥပဒေကြောင်းဆိုင်ရာအငြင်းပွားမှုတွေကိုနိုင်ငံတကာဥပဒေနဲ့အညီကြားနာဖြေရှင်းပေးပါတယ်။နောက်တာဝန်ကတော့ကုလသမဂ္ဂအဖွဲ့စည်းတရရက်ကနိုင်ငံတကာဥပဒေနဲ့ပတ်သက်လို့ဥပဒေပိုင်းဆိုင်ရာအကြံဉာဏ်တောင်းခံရင်းလက်ခံဖြေရှင်းပေးရပါတယ်။တနိုင်ငံကတနိုင်ငံကိုအငြင်းပွားပွဲအမှုတင်သွင်းလာရင်သက်ဆိုင်ရာနိုင်ငံနာမည်တွေနဲ့အမှုဖွင့်ပါတယ်။ Journalist ဆိုတဲ့စာရင်းအရ1949ခုမေလ22ရက်က2019ဇူလိုင်1ရက်နေ့ထိ ICJ မှာအမှုပေါင်း189မှုရှိပါတယ်။ဒီအမှုတွေကို ICJ တရားသူကြီးတွေကကြားနာစစ်ဆေးတာပါ။တရားရုံးမှာအဖွဲ့ဝင်တရားသူကြီး15ယောက်ပါရှိပြီးတနိုင်ငံကနိုင်ငံသားတူပါရင်အဲ့ဒီတနိုင်ငံတည်းကနောက်တူပါဝင်ခွင့်မရှိစေရလို့လဲပြဋ္ဌာန်းထားပါတယ်။လက်ရှိ ICJ တရားသူကြီးဥက္ကဋ္ဌဟာဆိုမာလီယာနိုင်ငံသားအဒူကာဝီယူဆပ်ဖြစ်ပါတယ်။2009ခုနှစ်ကတည်းကတရားရုံးအဖွဲ့ဝင်ဖြစ်လာခဲ့ပြီး2015ကနေ2018 February လထိတရားရုံးဒုတိယဥက္ကဋ္ဌတာဝန်ယူပြီးမနက်ကစလို့ဥက္ကဋ္ဌဖြစ်လာသူပါဒုတိယဥက္ကဋ္ဌဟာတရုတ်နိုင်ငံရှန်ဟိုင်းမြို့မှာမွေးဖွားတဲ့ရွှေဟန်ကင်ဖြစ်ပါတယ်ဒီအမျိုးသမီးတရားသူကြီးဟာ2010မှာ ICJ တရားသူကြီးအဖွဲ့ဝင်ဖြစ်လာပြီးမနက်ကစလို့ဒုတိယဥက္ကဋ္ဌဖြစ်လာပါတယ် ICJ တရားသူကြီးအဖွဲ့မှာဆလိုဗေးကီးယားပြင်သစ်မော်ရိုကိုဘရာဇီးအမေရိကန်ပြည်ထောင်စုအီတလီယူဂန်ဒါအိန္ဒိယဂျမေကာဩစတြေးလျရုရှားဖက်ဒရေးရှင်းလေဘနွန်နဲ့ဂျပန်နိုင်ငံကတရားသူကြီးတွေကအဖွဲ့ဝင်ဖြစ်ပါဝင်ပါတယ်။ဒီတရားသူကြီးတွေဟာနိုင်ငံရေးအချုပ်အခြာရေးဒါပေမဟုတ်ပညာရပ်နဲ့အသက်မွေးဝမ်းကြောင်းနဲ့တခြားအလုပ်ကိုင်မလုပ်ရလို့လည်းသတ်မှတ်ထားပါတယ်။အခန်း3ဟာတရားရုံးကျင့်ထုံးဖြစ်ပြီးပြင်သစ်နဲ့အင်္ဂလိပ်ဘာသာကိုရုံးသုံးဘာသာဖြစ်ပြဋ္ဌာန်းထားပါတယ်။ဒီဘာသာ200နဲ့ဘယ်ဘာသာကိုသုံးမယ်လို့အမှုတွေကသဘောတူညီထားတာမရှိရင်အစိုးရချေစာရမ်းမှာနှစ်သက်ရာဘာသာသုံးနိုင်ပေမဲ့တရားရုံးစီရင်ချက်ဟာပြင်သစ်ဒါမှမဟုတ်အင်္ဂလိပ်ဘာသာနဲ့ချမှတ်ရမယ်လို့ဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲစီရင်ချက်မူ200နဲ့ဘယ်မူကိုလက်ခံလိုက်နာရမလဲဆိုတာတရားရုံးကဆုံးဖြတ်ပါမယ်။အစိုးအခြေရအပြန်လန်းတင်တာတရားမှမှုသဘောမျိုးဖြစ်ပြီးတရားရုံးကိုလေးစားသမှုနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တော်ရုပ်ပုံစီစဉ်တာလို့ HRC အရှလူခွေကော်မရှင်ရှင်းနေဦးမင်းလွင်ဦးကရှင်းပြတာပါ
အခုဒီဂမ်ဘီယာကနေပြီးတော့ဆွဲဆိုထားတဲ့ကိစ္စကတည်မမှုလိုမျိုးပဲပေါ့နော်ဟိုဘက်အဆိုတင်နေဒီဘက်ကခြိပါတယ်စာရွက်နဲ့ပဲအပြန်အလှန်သွားကြမယ့်ကိစ္စရမျိုးဖြစ်တယ်သို့တော်လည်းပဲဒီအပြည်ပြည်ဆိုင်ရာတရားရုံးကိုတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကလေးတည်ယူပြုတဲ့အနေနဲ့သူကိုယ်တိုင်သွားရောက်ပြီးတော့ခုခံခြိပါလွာတို့ညီနိုင်ဆွေးနွေးမှုတို့စတာတွေကိုကိုယ်တိုင်သွားလုပ်မဲ့သဘောဖြစ်တယ်လို့ပဲကျွန်တော်တို့ကတော့မြင်ပါတယ်။ဒါကလည်းနိုင်ငံတကာတရားရုံးနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုလေးစားတဲ့အနေနဲ့သွားတာပဲဖြစ်တယ်
။ ICJ မှာနိုင်ငံချင်းချင်းသာအမှုဆွဲဆိုနိုင်တာမို့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကူစားဂမ်ဘီယာနိုင်ငံကတရားဆွဲဆိုတာပါ။ဂမ်ဘီယာနိုင်ငံသူဖာတူဘန်ဆူဒါဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးဥပဒေချုပ်တဲ့ဖြစ်နေပြန်ပါတယ်။ကမ္ဘာကြီးဟာရွာတရွာလိုဖြစ်နေတာမို့ Universal Jurisdiction ဆိုတဲ့ကမ္ဘာနေရာတိုင်းမှာစုံစမ်းစစ်ဆေးပိုင်ခွင့်သုံးပြီးမြန်မာရပ်ဖြစ်နေစစ်ဘက်ခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးပေးဖို့ Rohingya ရေးလှုပ်ရှားသူတွေက Argentina နိုင်ငံမှာတန်ကျပ်ဖွင့်ထားတာလည်းရှိပါတယ်။မြန်မာနိုင်ငံဟာဒီလိုညှပ်ပူးညှပ်ပိတ်ကျင်းတဲ့ကြက်ထဲကနေတစ်ဖက်ရဲ့အချိန်ကိုက်အချိန်ယူဆက်ဝင်ထွက်ဘဏ္ဍာရေးချီလန်းတဲ့နိုင်ငံတကာကွန်ရက်တွေနဲ့စီးကျင်းထိုးရမယ့်အနေအထားမှာရှိနေပါတယ်ရှင်။